သာသနာတော်2554ခုနှစ်ကောဇာတဂရ1382ခုနှစ်ဒုတိယဝါဇုလဇန်9ရက်2010ခုနှစ်ဇူလိုင်လ18ရက်ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်အောင်ချမ်းသာရက်ွယ်ပြီးရီမင်္ဂလာလံကံမြင့်ကျောင်း၌ဓမ္မာယုံယနေ့ညတရားပွဲမတင်အလူရှင်ကတော့ဥထွန်းဝင်ဥထွန်းလင်းဒေါ်နွယ်နွယ်စံသမီမထိုက်ထိုက်ခြင်းမအေးချမ်းမြဖြူသာမောင်ရဲဝန်ထွန်းမဟိန်ထက်သောအမတ်60ရွှေလောင်းလံစံကြောင်မြို့နေရလဲကျို့တင်ငန်းဝါစုတင်ငန်းနေလူရန်တဲ့ပုဂ္ဂိုလ်မုံနေလူတဲ့ပုဂ္ဂိုလ်တွေလည်းရှိလို့ဒီနေ့ဘုံဘုံတို့တရားကဘယ်အနေစလိုက်လို့ဆိုတော့သာဘူရာနေတွေ့လား150ဥပပတ္တိဘဝ၉ပါးပြီးသွားပြီเนาะဥပပတ္တိဘဝဥပါဒါနပစ္စယဘောဥပါဒါနပစ္စယဥပါဒံဆွဲလန်းမှုပြင်းစွာဆွဲလန်းမှုဟူသောအကြောင်းကြောင့်ဘဝဘဝကမ္မဘဝဖြစ်တယ်ကမ္မဘဝဖြစ်ကမ္မဘဝဥပပတ္တိဘဝလို့ဘဝက2မျိုးရှိတာကမ္မဘဝဥပါဒံဆွဲလန်းသောကမ္မဘဝဖြစ်စေရဏဟံဘိက္ခုကမ္မံဝရာမိယကမ္မဘဝဆိုတာစေရဏစေတသိက်ခေါ်တယ်အဲဒီစေရဏကကုသိုလ်ကံစေရဏဖြစ်တော့ကုသိုလ်ကံစေရဏဖြစ်တော့လူဘုံနတ်ဘုံမြမဘုံရောက်တော့အကုသိုလ်ကံစေရဏဖြစ်တော့ငရေတရိษံပြိတ္တာသူရကေအဘေဘုံဖြစ်တော့အဲ့ဒါကိုဥပပတ္တိဘဝ၉ပါးအဲဥပပတ္တိဘဝ၉ပါးဆိုတာ30တဘုံကို၉ဘုံပုံကြည့်တာပါနော်အဲ၃ဘုံကြည့်၃ဘုံကြည့်ဒီလိုလဲဘုံကြည့်လိုက်တာပေါ့အဲ့ဒါလေးထပ်ရင်ကြည့်လိုက်ပါအောင်သံမျက်နှာ150သံမျက်နှာ150 151ဟုတ်လား150ကကာမဘဝဒါကကာမ70ဘုံပြောတာเนาะကာမ70ဘုံဆိုတာလူဘုံနတ်ကြီး6ဓာတ်ဆိုတာ9ဘုံပြီးတော့ငရေတရိษံပြိတ္တာအတူတကယ်အပေ4ဘုံပေါင်းလိုက်တော့ဘယ်နှဘုံလို့70ဘုံအဲ့ဒီကာမ70ဘုံကိုကာမဘဝလို့ခေါ်တယ်ဟုတ်လားပြီးတော့ကြတော့ရူမဝဆရ16ဘုံရှိတဲ့အ ਨੇ ရူမဝဆရ16ဘုံရှိတဲ့အ ਨੇ အတိညတဗျမရူမဝဆရ16ဘုံရှိတဲ့ရှိတယ်ဟုတ်ပြီဟုတ်ပြီရူမဝဆရ16ဘုံငါရူမဘဝအရူမ4ဘုံအဲ့ဒါကအရူပဘဝကာမ17ဘုံငါကာမဘဝရူပ16ဘုံကရူပဘဝအရူပ4ဘုံကအရူပဘဝအဲ့ဒီ3ဘုံပြန်ဖတ်လိုက်စမ်းပါဦးဥပပါတိဘဝဆိုတာကတော့အလောက်ထားလိုက်ဒါ3ဘုံ3ဘုံပုံလိုက်တာ30တဲ့ဘုံကိုကာမ70ဘုံပြီးတော့ရူမ16ဘုံအရူပ4ဘုံအဲ့ဒါကာမဘဝရူပဘဝအရူပဘဝဟုတ်ကလား 3မျိုးရှိသွားပြီးတော့မှ4 5 6 4ကတင်ညီဘဝတင်ညာရှိတယ်တင်ညာရှိတယ်29ဘုံအတင်ညီဘဝတင်ညာမရှိဘူးရုပ်ကြီးတဲ့တုံလုံးကြီးတွေပလက်ကြီးတွေထိုင်ရကြီးတွေရုပ်တွေကြီးရှိတဲ့ဥစ္စာအတင်ညီဘဝဟုတ်ကလားပြီးတော့ဟိုးအထက်ဆုံးကတော့နေဝတင်ညီနာတင်ညီဘဝအဲ့တော့တင်ညီအတင်ညီတင်ညာမရှိတဲ့ဗြမာကြီးကတဘဝနေဝတင်ညီနာတင်ညီဆိုတော့ဟိုးအထက်ကတင်ညာရှိတာလည်းမဟုတ်ဘူးအဲမရှိတာလည်းမဟုတ်ဘူးတိမ်နေငွေ့ငွေ့လေးနည်းနည်းလေးငွေ့ငွေ့လေးတော့ရှိတယ်ပေါ့သူကဟုတ်လားအေးအတင်ညီဘဝကတဘုံနေဝတင်ညီနာတင်ညီဘဝကတဘုံကျန်တဲ့29ဘုံကတော့တင်ညီဘဝဟုတ်လားအဲ့တော့တင်ညီဘဝက29ဘုံအတင်ညီဘဝကတဘုံနေဝတင်ညီနာတင်ညီဘဝကတဘုံပေါင်းလိုက်တော့30တဘုံမယ်အဲ့ဒီ3ခုဖားလိုက်စမ်းပါအောင်4 5 6ရိယဥစ္စာ6ခု3ခုအဲ့တော့6ခုရှိသွားပြီနော်ခွန်ရှိ9ခုနှစ်ကတော့ဧကဝေါကာရဘဝဧကကဘာတုံးတိဝေါကာရကခန္ဓာတစ်ခုသောခန္ဓာရုပ်ခန္ဓာခုနကအတင်ညီဘဝနဲ့အတူတူပဲသူကနော်ဧကဝေါကာရဘဝယုတ်ခန္ဓာတပါးသာရှိသောအတ္တဉ္စီဘဝနဲ့အတူတူပါပါတယ်ယုတ်ခန္ဓာတပါးသာရှိတဲ့အတ္တညတဗြမာရဲ့ဘဝပြီးတော့ရှေ့စတုဝေါကာရဘဝစတုက၄ဝေါကာရကခန္ဓာ၄ပါးသောခန္ဓာနံခန္ဓာဝေရณะခန္ဓာတိညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ရဲ့ခန္ဓာအဲ့လိုနံခန္ဓာ၄ပါးသာရှိတယ်အရူပ၄ဘုံပေါ့နော်အရူပ၄ဘုံအရူပဘဝနဲ့တတိယဘဝနဲ့အတူတူပေါ့စတုဝေါကာရဘဝအဲ့တော့ဧကဝေါကာရဘဝကတဘုံစတုဝေါကာရဘဝက၄ဘုံဘယ်နှခုရှိသွားတော့5ဘုံကျန်တာဘယ်နှဘုံကျန်တော့26ဘုံအဲ့ဒါကပင်စဝေါကာရဘဝပင်စကဘာတုံး5ဝေါကာရကခန္ဓာ5ပါးသောခန္ဓာရူပခန္ဓာဝိရณะခန္ဓာပဉ္စခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဘုံဘုံတို့ကလူတွေခွေးတွေကြက်တွေငှက်တွေခန္ဓာ5ပါးရှိတာလေးပေါ့နော်အဲ့ဒါ26ဘုံအဲ့ဒီ26ဘုံကပင်စဝေါကာရဘဝခန္ဓာ5ပါးရှိတဲ့ဘဝ26ဘုံကဲအဲ့ဒါလေးဖတ်လိုက်ပါဦးခွန်ရှိ9ခွန်နေဥပပတ္တိဘဝ30တဘုံပဲရှိတဲ့တတ္တဝါတွေ
်
နဲ့ဥပါဒါနပစ္စယဘဝဥပါဒံဆွဲလမ်းမှုကြောင့်ဘဝတွေဖြစ်နေတယ်ဟုတ်ကဲ့မို့လားအေးလူဘဝနတ်ဘဝစားတဲ့30တဲ့ဘုံဘဝမျိုးစုံပေါ့ကာမှုပါဒံကာမဂုံမီတက်မဲ့မောတော့ကာမဆက်တဲ့ဘုံကာမဘဝတွေဖြစ်ဇန်ဒီတက်မဲ့မောတော့ရူပဘဝရူပဇန်ဒီတက်မဲ့မောတော့ရူပဘဝမြမာကြီးဖြစ်ခြင်းတော့မြမာကြီးဖြစ်အောင်ဇန်ဒီရအောင်အထုတ်တော့မြမာဖြစ်တာပေါ့ရုပ်ရုပ်ဒီမရှိပါစေနဲ့လို့ဆိုပြီးတော့နန်းကြီးဖြစ်ပါစေလို့အထုတ်ကြိုးစားပြီးတော့အရူပဝဆရဇာနေရအောင်အထုတ်တော့အရူပ၄ဘုံဖြစ်တာပေါ့နော
်
ဒီဥပါဒံကဆွဲလန်းတော့ဖြစ်တယ်ညီတော်မင်းသားလည်းပဲနတ်သမီးလေးတွေလူကျင်တော့သူအထုတ်တယ်မဟုတ်လားဒါပေမဲ့လို့အဲ့ဒီလူကျင်တဲ့လောဘကြောင့်သူကတရားကိုကြိုးစားအထုတ်လိုက်တော့တရားပေါက်ရောက်သွားတော့ယဟန္တာဖြစ်သွားတယ်သူဒီဒါလည်းပဲဥပါဒံကနေပြီးတော့ကျေးဇူးပြုလိုက်တာပဲသူနော်အဲ့ဒီကျေးဇူးပြုတာတော့ကောင်းသွားတယ်သူနော်အေးဥပါဒနာပစ္စယဘောပြီးတော့ဘဝပစ္စယဇာတိဥပါဒံကြောင့်ဘဝဖြစ်ဘဝကြောင့်ဘာဖြစ်တုံးဇာတိဘဝကြောင့်ဇာတိဖြစ်တယ်ဘဝကြောင့်ဇာတိဖြစ်တယ်တဲ့အောင်တို့အောင်တို့ကံဒီဥပါရဏပစ္စယဘောဥပါရဏပစ္စယဥပါဒံဆွဲလမ်းမှုဟူသောဥပါဒံကြောင့်ဘောကမ္မဘဝဖြစ်တယ်ကံဒီဖြစ်ကုသိုလ်ကံဒီအကုသိုလ်ကံဒီလောက်တာပေါ့အေးအဲ့ဒီကုသိုလ်ကံကြောင့်ဘဝပစ္စယဇာတိဘဝပစ္စယကုသိုလ်ကံအကုသိုလ်ကံဟူသောအကြောင်းကြောင့်ဇာတိနောက်ဘဝပရိဒိရိနေပြန်ရောဆက်လဲပြီသူကဟုတ်လားအေးနောက်ဘဝပရိဒိရိနေဇာမျက်နှာ161ကြည့်လိုက်သမ်းပါဦးကမ္မဘဝဖြစ်ပုံအထက်အဲ့ဒါဟာသူများအတွက်ဆွဲလမ်းမှုဥပါဒံကြောင့်အကုသိုလ်ကမ္မဖြစ်ပြီးတော့ဘဝပစ္စယဇာတိလို့ခေါ်ထားတဲ့အတိုင်းဘဝပစ္စယကမ္မဘဝစေရနာဟုသောအကြောင်းကြောင့်ဇာတိနောက်ဘဝပရိဒိနေခြင်းသည်တံဘဝတိဖြစ်၏ဘဝဖြစ်တဲ့စေရနာလေးဖြစ်ပေါ်လာရင်ကုသိုလ်စေရနာလေးဖြစ်လာရင်လူဘုံနတ်ဘုံဖြစ်မြမဘုံဖြစ်အကုသိုလ်စေရနာလေးဖြစ်လာရင်ဘာဖြစ်မလို့မယေတိရိစ္ဆာန်ပြိတ္တာသူရကေအပေဘုံဖြစ်ဟုတ်ကဲ့မို့လားဘဝပစ္စယဘဝကုသိုလ်ကံအကုသိုလ်ကံစေရနာဟုသောအကြောင်းကြောင့်ဇာတိပဋိသင်္ဍိနေခြင်းသည်တံဘောတိဖြစ်၏ဘဝကြောင့်ဘဝဟုသောအကြောင်းကြောင့်စေရနာဟုသောအကြောင်းကြောင့်နောက်ဘဝပရိဒိရိနေတယ်နောက်ဘဝပရိဒိရိနေလိုက်တော့ပဋိသင်္ဍသမုပ္ပါကြီးဆက်လေတော့တာပေါ့နော်အေးလေတော့တယ်တဲ့အဲ့တော့မောင်မောင်တို့ရားတဲ့ဟာတွေကြော်လိုက်အောင်မယ်ကြော်လိုက်မယ်တဲ့ဟိုအကူဖတ်လိုက်ကြတော့ဖတ်လိုက်ကြတော့ဇာတိပေါ်လာတယ်ဇာတိပေါ်လာအမောဇာတိပိစ္ဆာသရမရဏဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာဆိုရက်ဇာတိဖြစ်လိုက်တော့သရာဥခြင်းမရဏတည်ခြင်းဓာရီဖြစ်လာတော့တာပေါ့နော်ဥခြင်းတည်ခြင်းဖြစ်တော့ဒုက္ခဆိုရင်ညင်းဥပါယတာဘူးပြင်းစွာပင်မညာဒုက္ခဒုက္ခဒေါမနတုပါယတာဒုက္ခကိုဆင်းရဲခြင်းဒေါမနတစိတ်ဆင်းရဲခြင်းเนาะဥပါယတာပြင်းစွာပင်မညာအဲ့ဒါဒီဖြစ်ကုန်ကြတော့ပေါ့အဲ့ဒါဒီဖြစ်ကုန်တယ်တဲ့ဘုမနု ឧបារណៈពិសយាបវៈបវៈពិសយាសាទិហ៊ូណោមជោលိုက်တော့មេជោលိုက်တော့មេវិបាទនៈកុទុកံកបែឧបាទានយ៉ាងဖြစ်တယ်លេសូមងအာရီတစ်ဆယ်ဓာသမပိုင်းတစ်ဆယ်ပိုင်းရောက်အောင်ကြောလိုက်တော့စာမျက်နှာ269စာမျက်နှာ269အင်္ဂါဆင်တမစာမျက်နှာ269ပဋိစ္စသမုပ္ပါဒရားတော်ကြီးသာသမာပိုင်းအင်္ဂါ12ပါးတွေ့လား အေးအင်္ဂါ12ပါးဆိုတော့ဘုံဘဝရေးပြပါဘောလက်ချိုးရေးကြည့်ကြပါဦးအဝိဇ္ဇာသင်္ခါရဝိညာဉ်နာယသလယရဏခန္ဓာဝေရဏတဏှာဥပါဒာဘဝဓာတိသရမရဏဆန္ဒပါစီရလား အေးအဲ့ဒါအင်္ဂါ12ပါးပဋိစ္စသမုပ္ပါအင်္ဂါ12ပါးပဋိစ္စသမုပ္ပါတရားတော်ကိုခေါ်လာတာကိုယ်တရင်ကိုယ်ကျင်ရှိခဲ့ပြီတဲ့တော်တော်လေးပြည့်စုံသွားပါပြီကြည်ကြည်ညက်ညက်ဖြစ်သွားအောင်ထပ်ပြောဖို့နဲ့မှတ်ဖွယ်အထူးများကိုပြောဖို့လောက်တာလိုပါတော့တယ်အဲ့ဓာရီဒီနေ့ပြောမယ်တဲ့အဝိဇ္ဇာပစ္စယသင်္ခါရာအဝိဇ္ဇာကြောင့်သင်္ခါရတို့ဖြစ်ကြတယ်စသည်ဖြင့်ဟောထားတဲ့ဒီပဋိစ္စသမုပ္ပါဒေသနာတော်မှာအကြောင်းအကျိုးအင်္ဂါ12ပါးရှိတယ်ဒီဟာရီလည်းဆိုရင်1အဝိဇ္ဇာ2သင်္ခါရာ3ဝိညာဉ်4နံယော5တဏ္ဍာယရဏ6ခတ္တ9ဝိရဏ7တဏ္ဍ9ဥပါဒ10ဘဝ11ဇာတိ12ဇရာမရဏဇရာနဲ့မရဏရနှစ်ခုကိုတစ်ခုပဲယူရတာပေါ့နော်ဒီဆိုတဲ့ဒီ12ပါးပါပဲအဲ့ဒါလေးကိုဖတ်လိုက်ကြပါဦးပါပြီးတော့မှဟိုဘက်မျက်နာကမူလ2ပါးနဲ့ဘဝဆက်2ပါးဟုတ်လားနောက်ပြီးတော့ဒီသေးသနာမှာမူလယင်းအမြင့်မှကြီးတွေကအဝိဇ္ဇာနဲ့တဏှာရဲ့လို့2ပါးရှိတယ်သိပင်ကြီးတွေမဲ့အမြင့်ကြီးတွေရှိရမဟုတ်လားဒီပဋိစ္စသမုပ္ပါမလဲအမြင့်ကြီးနှစ်ချောင်းပါတယ်တဲ့အဝိဇ္ဇာအမြစ်ကတစ်ချောင်းပြီးတော့တဏှာအမြစ်ကတစ်ချောင်းအဝိဇ္ဇာအဲ့လိုနှစ်ခုရှိတယ်တဲ့အမြစ်နှစ်ချောင်းဘဝဆက်ကလည်းပဲရှေ့ပိုင်းဘဝဆက်နောက်ပိုင်းဘဝဆက်ရဲ့လို့နှစ်ပါးရှိတယ်ရှေ့ပိုင်းဘဝဆက်မှာအဝိဇ္ဇာကမူလရင်းအမြင့်မှကြီးဖြစ်တယ်။ရှေ့ပိုင်းဘဝဆက်ရဲ့အမြင့်ကဘယ်လိုအဝိဇ္ဇာနောက်ပိုင်းဘဝဆက်ကအမြင့်ကတော့တဏှာနော် ဝေရဏမှာအဆုံးသတ်သွားတယ်ဝေရဏမှာအဆုံးသတ်တယ်အဝိဇ္ဇာသင်္ခါရဝိညာဉ်နာယုံတတ္တာယရဏဖတ်တာဝေရဏအေးအဲ့ဒီခုနှစ်ခုရှိပိုင်းပဋိစ္စသမုပ္ပါခုနှစ်ခုမဟုတ်လားအဲ့ဒီခုနှစ်ခုရဲ့အမြင့်မကြီးကဘယ်လိုတော့အဝိဇ္ဇာတဲ့အဝိဇ္ဇာကအမြင့်ကြီးနောက်ပိုင်းဘဝဆက်မှာတော့တဏှာဥပါဒံဘဝဇာတိသရမရဏလို့အင်္ဂါ၅ခုရှိတယ်သူကနော်အဲ့ဒီအင်္ဂါ၅ခုတဲ့၅ခုတို့ရဲ့နောက်ပိုင်းဘဝဆက်ရဲ့အမြင့်ကတော့ဘူးရတုံးတဏှာရှေ့အမြင့်ကအဝိဇ္ဇာနောက်အမြင့်ကတဏှာနောက်ပိုင်းဘဝဆက်မှာတဏှာကမူလယင်းအမြဲမာကြီးဖြစ်တယ်အေးဇရာမရဏမှာအဆုံးသတ်သွားတယ်တဏှာဥပါဒံဘဝဇာတိဇရာမရဏဟုတ်ကဲ့မို့လားဇရာမရဏမှာအဆုံးသတ်အဲ့ဒီ၅ခုတို့ရဲ့အမြစ်ကတဏှာဒီပိုင်းဘဝဆက်မှာအဝိဇ္ဇာနဲ့သင်္ခါရဆိုတဲ့အတိတ်အကြောင်းကြောင့်အတိတ်အကြောင်းဒီမဲ့ဘယ်နှခုခေါ်လိုက်တာတော့နှခုပေါ့အတိတ်အကြောင်းကဘယ်သူနဲ့ဘယ်သူတို့အဝိဇ္ဇာနဲ့သင်္ခါရအဲ့ဒါဟူပဲဘဝကဖြစ်ခဲ့တာနော်ဟူပဲဘဝကအဝိဇ္ဇာနဲ့သင်္ခါရအတိတ်အကြောင်းအတိတ်အကြောင်းနှစ်ပါးအတိတ်အကြောင်းနှစ်ပါးယခုပစ္စုပန်ဘဝအကျိုးက၅ပါးယခုပစ္စုပန်ဘဝအကျိုးဖြစ်လာဖို့ငူပြထားတယ်နောက်ပိုင်းဘဝဆက်မှာတော့တဏှာဥပါဒံဘဝနောက်ပိုင်းငါတော့တဏှာဥပါဒံဘဝဆိုရယ်၃ခုအဲ့ဒီ၃ခုကအကြောင်းဟုတ်လားပစ္စုပ္ပန်အကြောင်းအနာဂတ်အကျိုးတွေကတော့ဇာတိဟုတ်လားအဲ့ဒီကနေဇာတိသရမရဏသူကပြတာအဲ့ဒီလိုဘဝဆက်နှစ်ပါးနှစ်ပါးနဲ့ပြန်လိုက်တဲ့အတွေ့ယခုဘဝကနေပြီးကြည့်လိုက်ရင်အတိတ်ဘဝကအကြောင်းကြောင့်အတိဘဝကအကြောင်းဆိုတာအဝိဇ္ဇာသင်္ခါရဟုတ်ကလားအဲဒီနှစ်ပါးသောအကြောင်းကြောင့်ယခုဘဝဖြစ်လာရတယ်ဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝေဒနာဟုတ်ကလားယခုဘဝအကြောင်းကြောင့်ယခုဘဝအကြောင်းဟာတဏှာဥပါဒံဘဝနော်ယခုဘဝအကြောင်းကြောင့်မာပြေတာတော့နောင်အနာဂတ်ဘဝဖြစ်ရမယ်ဆိုတာလဲသိတယ်လူပဲအချားမဲ့အနာဂတ်ဘဝကနေပြီးကြည့်လိုက်ရင်လဲယခုဘဝကိုအတိတ်ဘဝအနေနဲ့မြင်ပြီးတော့အတိတ်ဘဝကအကြောင်းကြောင့်လက်ရှိဘဝဖြစ်လာရတယ်အဲ့ဒီဘဝကအကြောင်းကြောင့်နောင်အနာဂတ်ဘဝတခုဖြစ်ရမယ်ဆိုတာနီးတူပဲမြင်သွားနိုင်ပါတယ်အဲ့ဒီကနောက်ဘဝရီမှလည်းပဲနီးတူပဲမြင်းမြင်သွားနိုင်ပါတယ်ဒီတော့တခုခုသောဘဝကပြုမိတဲ့ကံကြောင့်နောက်ဘဝဒီအဆက်ဆက်ဒီပုံဒီနည်းဖြင့်ရှေးကာလကအဆက်မပြတ်ဖြစ်လာခဲ့တယ်နောက်လည်းပဲအဆက်မပြတ်ဖြစ်သွားမယ်ဆိုတာကောင်းကောင်းကြီးသဘောပေါက်နိုင်ပါတယ်အဲ့ဒီလိုသဘောပေါက်အောင်လို့ပဲဘဝဆက်နှစ်ပါးနဲ့ဒီပဋိစ္စသမုပ္ပါဒေသနာကိုဟောထားခြင်းဖြစ်ပါတယ်သဘောပေါက်တယ်နော်ဒီဟိုဘက်ကာလ၃ပါးကြည့်လိုက်ကာလဆိုတာပစ္စုပန်အတိတ်အနာဂတ်ဒီတော့အတိတ်ပစ္စုပန်အနာဂတ်ဖြစ်မှာပေါ့အတိတ်ဆိုတာကပြီးခဲ့ပြီးသားအဝိဇ္ဇာနဲ့သင်္ခါရဒါကဘာတော့အတိတ်အင်းဟာနောက်ပြီးတော့ဒီသေနာမှာအဝိဇ္ဇာနဲ့သင်္ခါရကအတိတ်ဘဝကပြီးခဲ့လို့အတိတ်ကာလတရားလို့ဆိုရပါတယ်ခြေနှစ်ပါးရှိတဲ့အ ਨੇ အတိတ်ကာလတရားကအဝိဇ္ဇာနဲ့ အဝိဇ္ဇာနဲ့သင်္ခါရအေးဝိညာဉ်နာယုတ်တလာရဏသတ္တဝိရဏဝိညာဉ်နာယုတ်တလာရဏသတ္တဝိရဏတဏឧបဒံဘဝတိုင်အောင်ရှင်းပါကတော့ပစ္စုပ္ပန်ဘဝမှာဖြစ်လို့ပစ္စုပ္ပန်ကာလတရားလို့ဆိုရပါတယ်ပစ္စုပ္ပန်ကာလတရားကရှင်းပါဆိုလိုက်သမဝိညာဉ်နာယုတ်တလာရဏဖတ္တာဝိရဏယနာឧបဒံဘဝအေးဒီအထိရှင်းပါကပစ္စုပ္ပန်ကာလဖြစ်တာဟုတ်ကလားဇာတိဇရာမရဏဇာတိနောက်ဘဝပฏิတန်နေနေတယ်ဇရာမရဏနောက်ဘဝဒီမှာလဲဦးမယ်တီးမယ်ဟုတ်ကံမို့လားအဲ့ဒီနှစ်ခုကတော့အနာဂတ်ဇာတိနဲ့ဇရမရဏကတော့အနာဂတ်ဘဝမှာဖြစ်မှာမို့အနာဂတ်ကာလတရားလို့ဆိုရပါတယ်။ဒါကြောင့်ပဋိစ္စသမုပ္ပါဒေသနာတော်မှာကာလအခြင်း၃ပါးရှိပါတယ်။ပြန်ပြောမယ်။အဝိဇ္ဇာနဲ့သင်္ခါရ၂ပါးကဘာကာလတုန်းအတိတ်ဘဝဟိုဖြီးဘဝကဖြစ်ခဲ့တဲ့အတိတ်ကာလပြီးတော့ဝိညာဉ်နာယုတ်နလယနာဖတ္တာဝိရဏတဏ္ဏឧបရံဘဝအဲ့ဒီရှင်းပါကဒီပစ္စုပ္ပန်ဘဝမှာဖြစ်လို့ပစ္စုပ္ပန်ကာလတရားเนาะပြီးတော့ဇာတိသရမရဏဒီနှစ်ပါးကနောင်ဘဝမှာဖြစ်မှာမို့လို့အနာဂတ်ဘဝတရားဖတ်လိုက်ကြပါဦးကာလ၃ပเจ้าสุราอวิชชาอเมตนะอเมกาลอาภิญ3มาสุรากาอติกาลปิสุปังกาลอนาคกาลเอပြီးတော့มาอติအကြောင်း5ပါအติအကြောင်း5ပါปิสุปังအကျိုး5ပါปิสุปังအကျိုးအကြောင်း5ပါอนาคအကျိုး5ပါအဲ့လို20ရတယ်သူကနော်အတိတ်အကြောင်း၅ပါးဆိုတာခုနပြောခဲ့တဲ့အဝိဇ္ဇာနဲ့သင်္ခါရသူကရှင်းဘဝအတိတ်ဘဝကဖြစ်ခဲ့တဲ့တရားဟုတ်ကလားဒီဘဲဘဝမှာတဏှာဥပါဒံဘဝအဲ့ဒီ၃ခုနဲ့ပေါင်းယူလိုက်တာဟဲ့အဝိဇ္ဇာနဲ့သင်္ခါရကဘာတော့ဟိုဘဲဘဝကဖြစ်ခဲ့တာနော်ပြီးတော့တဏှာឧបဒံဘဝဒီ၃ခုကတော့ဒီဘက်ဘဝအကြောင်းအဝိဇ္ဇာနဲ့တဏှာឧបဒံကကိလေသာရင်တူလို့ပေါင်းတယ်ဟုတ်လားသင်္ခါရနဲ့ဘဝကစေရနာရင်တူလို့ပေါင်းတယ်ပေါင်းလိုက်တော့အဝိဇ္ဇာသင်္ခါရတဏှာឧបဒံဘဝအဲ့ဒါကအကြောင်းတရား၅ပါးဟုတ်လားအကြောင်းတရားပဲနှမတော့အတိတ်အကြောင်းတရား၅ပါးတကယ်တော့နှစ်ပါးတည်းပေါ့အဝိဇ္ဇာနဲ့သင်္ခါရဒီဘက်ကတဏှာឧបဒံဘဝ၃ခုပေါင်းထည့်လိုက်တာဟုတ်တယ်မလို့ပေါင်းရတယ်ကိုတော်လို့မေးမဲ့ဆိုရင်အဝိဇ္ဇာကမောဟပြီးတော့တဏှာကလောဘဟုတ်ကဲ့မလားတဏှာឧបဒံကလည်းပဲလောဘဒိဋ္ဌိအဲ့လိုကိလေသာရင်တူတဲ့အတွက်အဝိဇ္ဇာတင်္ခါရတွေကို တဏှာဥပါဒံပြီးတော့ကြတော့သင်္ခါရနဲ့ဘဝကစေရနာချင်းတူတယ်နော်အဲ့တော့ပေါင်းလိုက်တော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝအဲ့ဒါအတိတ်ဘဝကအကြောင်းတရား၅ပါးသဘောပေါက်လားဖန်လိုက်သမ်းမဒီမှာအဲ့ဒီမှာဒီအကြောင်းတရား၅ပါးအမှန်ပဋိစ္စသမုပ္ပါဒ်၁၂ပါးတည်းရည်မဲ့ဆိုရင်တော့အတိတ်အကြောင်း၂ပါးပဲပေါ့ဘယ်သူနဲ့ဘယ်သူလုံးအဝိဇ္ဇာနဲ့သင်္ခါရ၂ပါးပဲ၂ပါးပြီးမယ်လို့တဏှာဥပါဒံကအဝိဇ္ဇာနဲ့ကိလေသာချင်းတူလို့ဒီဘက်ပေါင်းလိုက်ပြီးတော့သင်္ခါရနဲ့ဘဒုနဲ့တူတော့ဘဝနဲ့ဘဝကလည်းကမ္မဘဝစေရနာပဲသင်္ခါရကလည်းစေရနာပဲစေရနာချင်းတူတော့ပေါင်းလိုက်တော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝအဲ့ဒီအကြောင်းတရား၅ပါးဒီအတိတ်အကြောင်း၅ပါးသဘောပေါက်ပြီနော်ပူရိမကမ္မဘဝသမိန်ရှိဘဝတွင်ဖြစ်ကြောင်းကံကိုပြုပြင်ကာလ၌မောဟမှန်စွာမသိမှားယွင်းစွာသိမြင်ခြင်းဟူသောတွေးဝေးခြင်းသည်မောဟစေတသိက်သည်အဝိဇ္ဇာအဝိဇ္ဇာဖြစ်သည်အရှိဘဝကဖြစ်ခဲ့တဲ့အဝိဇ္ဇာအာယုဟနာစုပေါင်းခြင်းအထုတ်ခြင်းတို့သည်သင်္ခါရသင်္ခါရတို့ဖြစ်သည်အဝိဇ္ဇာကမသိတော့ရအောင်အထုတ်တာပေါ့အထုတ်တော့ရအဲ့တော့အထုတ်တဲ့ဆိုရင်သင်္ခါရတွေဖြစ်တယ်တဲ့နိကန္တိပြုလို့မူဤမျက်မှောက်အကျိုးနောင်ဘဝအကျိုးကိုလူလားတောင်းတခြင်းသည်တဏ္ဏတဏ္ဏပေသည်ဘောကနတ်သားလေးဖြစ်ခြင်းနဲ့နတ်သမီးလေးဖြစ်ခြင်းနဲ့တောင်းတရတော့ဟုတ်လားအဲ့ဒါတဏ္ဏတဲ့ဥပဂမနံမိတို့ပြုလျင်မိတို့ခံစားရမည်စသည်ဖြင့်ချင်းကစွဲလာခြင်းသည်ဥပါဒါနံဥပါဒံပေသည်အဲ့တော့အဝိဇ္ဇာဖြစ်လာရင်တဏ္ဏနဲ့ဥပါဒါနဲ့ဖြစ်လာတယ်နော်ပြီးတော့မှစေရနာစေသောတိုက်တွင်းခြင်းသည်ဘဝဖြစ်ကြောင်းကံဟူသောကမ္မဘဝသည်စေရနာနှင့်ကမ္မဘဝအတူတူတဲ့ဤတိဤတို့ပုရိမကမ္မဘဝသမိရှိဘဝကဲ့သို့ပြုစဉ်၌ပြီးစည်းကဲ့ကုန်သောဤမေပင်စဓမ္မဤ၅ပါးသောတရားတို့သည်အဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝဆိုတဲ့အဲ့ဒီ၅ပါးသူဒီဣဒပတိတန်နိယဤယခုဘဝပရိသေရိနေခြင်းဤပစ္စယအကြောင်းတို့ဖြစ်သည်လို့ပြထားပါတယ်တဲ့ဒါကြောင့်အတိတ်အကြောင်းတရားတွေဟာအပြည့်အစုံဆိုရင်အဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝဖြစ်နှစ်ပါးတော့အေးဆိုရဲဒီ၅ပါးလုံးနဲ့ဖြစ်ပါတယ်အဲ့ဒါကိုဆိုကြရမယ်အဝိဇ္ဇာတဏှာဥပါဒံသင်္ခါရကမ္မဘဝနော်ဒီကမ္မဘဝဒီ၅ပါးကိုအတိတ်အကြောင်း၅ပါးဟုခေါ်သည်ကိလေသာနှင့်ကမ္မဘဝမရောစေရန်ဖြစ်စဉ်အတိုင်းစီစဉ်ထားသည်အဝိဇ္ဇာပြီးတော့တဏှာဥပါဒံဒါကိလေသာချင်းတူလို့ဒီသုံးခုကိုရှင်းရထားပါတယ်တဲ့နော်သင်္ခါရနဲ့ကမ္မဘဝကတော့စေရနာစေရနာချင်းတူလို့နောက်ကထားပါတယ်သဘောပေါက်လားဒီအဲ့ဒါ ပြန်ပြီးတော့ဟိုဘက်ကောင်ကြီးစဖတ်လိုက်ပါဦးဘူရိမကမ္မဘဝသမေသုံးပါးကိုကိလေသာဝင့်လို့ခေါ်တယ်။သူကကိလေသာချင်းတူလို့အဝိဇ္ဇာနဲ့တဏှာဥပါဒံသုံးခုခြေကထားလိုက်ပါတယ်။ဟုတ်လား။သင်္ခါရနဲ့ကမ္မဘဝကတော့တရားကိုအားဖြင့်ပါတော့စေရဏစေရဏဖြစ်တဲ့အတွက်သင်္ခါရနဲ့ကမ္မဘဝကိုကမ္မဝေဝေသုံးပါးနဲ့ခွဲတဲ့အခါအဝိဇ္ဇာတဏှာဥပါဒံကအကိလေသာဝေသင်္ခါရနဲ့ကမ္မဘဝကဘာလို့ကမ္မဝေအဲ့လိုတူလာခြင်းတွဲလိုက်ပါတယ်သဘောပေါက်တယ်နော်သင်္ခါရနဲ့ကမ္မဘဝဘယ်လိုကွာတယ်လဲဖေဟာလို့ဒီလိုမေးရင်တော့သင်္ခါရနဲ့ကမ္မဘဝခွဲဖို့တွေ့လားပထမနီးမှာပြဘုံကတော့အမှုကံတစ်ခုခုကိုပြုတဲ့အခါရှေးဘုကကြံစည်အထုတ်တဲ့စေရနာကိုသင်္ခါရခေါ်တယ်နောက်ဆုံးအပိဒံပြုထုတ်တဲ့စေရနာကိုကမ္မဘဝခေါ်တယ်ဥပမာဒါနကိုပြုတဲ့ဆိုရင်လူစင်ဟာပစ္စည်းတွေကိုရှားကြံနီမစားပြီးတလားလုံးတဲ့နှစ်လုံးစသည်ဖြင့်ရှေးဘုကဖြစ်ခဲ့တဲ့စေရနာတွေကိုအာလုခေါ်လိုက်တော့သင်္ခါရလို့ခေါ်အလူကံပုဂ္ဂိုလ်ဤလက်ထဲမှာထဲ့စေလူစေခဏ၌သာဟတိကဒါနကဲကိုယ်တိုင်ကိုကြလူမဲ့ဟဲ့ဆိုပြီးတော့သင်္ကန်းလေးဟာဆိုသင်္ကန်းလေးကိုင်းနေပြီးတော့လှူလိုက်တယ်ပေါ့အဲဒါလိုအလူကံပုဂ္ဂိုလ်လက်ထဲထဲ့လိုက်တဲ့အခါဖြစ်တဲ့စေရနာကတော့ကမ္မဘဝခေါ်တယ်လူရဲ့နေရာနော်အေးတို့တို့ကတော့အတိတ်ကဖြစ်ခဲ့တဲ့စေရနာသည်သင်္ခါရအခုဖြစ်စေစေရနာသည်ဘာတော့ကမ္မဘဝဒီကုသိုလ်ဘက်ကအကုသိုလ်ဘက်ကဟောဆိုရင်ဟောဘာနာတိပါဒအမှုကိုပြုတယ်ဆိုရင်လေသတ်စရာလက်နဲ့စသည်ကိုရှားကြံဤကစပြီးရှိဖို့ကဖြစ်ခဲ့တဲ့စေရနာတွေကိုသင်္ခါရခေါ်တယ်ဟုတ်ကဲ့မို့လားတသေခဏ၌ဖြစ်တဲ့စေရနာပစ္စုပန်စေရနာလေးကိုတော့ကမ္မဘဝခေါ်တယ်ဒီပြင်ကုသိုလ်အကုသိုလ်အမှုတွေပြုရမှာတဲ့ဒီတိုင်းပဲမှတ်ပါသဘောပေါက်တယ်နော်အေးအဲ့ဒါလေးကဖတ်လိုက်စမ်းပါဦး နောက်ဒုတိယနီးမှာပြပုံကတော့ထာဂရဆရာကြီးကပြပေးလူမှုစသည်ကိုပြုတဲ့အခါမှာကုသိုလ်ဇော9ကြိမ်ဇောတယ်ပထမဇောဒုတိယတတိယသတုဌပင်စမသတ္ထတတ္တမလို့ဇောဘယ်နှကြိမ်ဇောတော့အေးဇော9ကြိမ်ဇောတယ်အကုသိုလ်ပြုတဲ့အခါလဲထိုနည်းတူပဲပါဏာတိပါဒသူများအတဲ့တတ်တယ်ဆိုရင်အကုသိုလ်ဇော9ကြိမ်ပဲစောတယ်နော်9ကြိမ်စောတယ်နတ်မှုစသည်ကိုပြုတဲ့အခါမှာအကုသိုလ်ဇော9ကြိမ်ဖြစ်တယ်အဲ့ဒီဇော9ကြိမ်မှာရှိဇော6ကြိမ်ကိုသင်္ခါရလို့ခေါ်တယ်နောက်ဆုံးတတ္တမသောဘောနော်နောက်ဆုံးတတ္တမဇောတကြိမ်ကိုကမ္မဘဝလို့ခေါ်တယ်ဇောခွန်ဘယ်နှကြိမ်ဇောတော့ရှေ့6ကြိမ်ကိုဘာခေါ်တော့သင်္ခါရလို့ခေါ်ပြီးနောက်ဆုံးဘိတ်တတ္တမဇောလေးဟူတော့ကမ္မဘဝလို့ခေါ်တယ်ဖတ်လိုက်သမ်းပါဦးဒုတိယနီးမှာတတ္တယနီးမှာပြပုံကတော့စေရနာကိုကမ္မဘဝခေါ်တယ်စေရနာနဲ့ရှင်တဲ့တရားတွေကိုသင်္ခါရလို့ခေါ်တယ်ဟုတ်ကလားဒီဒါအထကရာဆရာကြီးပြပုံပေါ့ကဲအဲ့တော့ပစ္စုပန်အကြောင်းအတိတ်အကြောင်းတရား5ပါးသိပြီနော်အတိတ်အကြောင်းတရား5ပါးဆိုတာအဝိဇ္ဇာသင်္ခါရတဏ္ဏဥပါဒံကမ္မဘဝဟုတ်ကလားအတိတ်အကြောင်းတရား5ပါးအဲ့ဒီအတိတ်အကြောင်းတရား5ပါးကြောင့်ပစ္စုပန်အကျိုးတရား5ပါးဖြစ်တာပစ္စုပန်အကြောင်းဟိုဘက်ကြည့်လိုက်စာမျက်နှာ292တွေ့လားအတိတ်အကြောင်းကြောင့်သစ္ဆုတ်ပံအကျိုးဖြစ်ပုံအတိတ်အကြောင်းတရား5ပါးကြောင့်သစ္ဆုတ်ပံအကျိုးတရား5ပါးဖြစ်ပုံဝိညာဉ်ဏယုတ်တလဟနာဖတ်တာဝေရဏဆိုတာမှာဝိညာဉ်ဏယုတ်တလဟနာဖတ်တာဝေရဏအေးကုဏ္ဏမပြောရတဲ့အတိတ်အကြောင်းတရား5ပါးကြောင့်ဒီဘက်ဘဝမှာပရိဒေရေဝိညာဉ်စိတ်ကလေးဖြစ်တယ်အမိပိုက်ခဲ့ပါအစာဆုံးဖြစ်တဲ့စိတ်ကလေးကိုဗာစိတ်လို့ခေါ်တော့ပရိဒေရေစိတ်ဝိညာဉ်ဝိညာဉ်ဖြစ်ပြီးရင်နာယုံနာလေးတွေယုတ်ကလေးတွေဖြစ်ဖြစ်လာနော်နာယုံဖြစ်ပြီးရင်အာယရဏမျက်စိနာနှာခေါင်းရှာကိုယ်စိတ်ဒါလေးတွေဖြစ်လာအဲအာယရဏ6ပါးဖြစ်ပြီးရင်ဖတ်တာတွေ့ထီမှု6ပါးဟုတ်လားမျက်စိကတွေ့ထီမှုနားကတွေ့ထီမှုနှာခေါင်းကတွေ့ထီမှုကြာကတွေ့ထီမှုကိုယ်ကတွေ့ထီမှုစိတ်ကတွေ့ထီမှုဖတ်တာဖြစ်ပြီးရင်ဘာဖြစ်မလဲတော့ဝေရဏဖြစ်တယ်ဝေရဏလည်း6ပါးပဲပေါ့မျက်စိကခံစားတဲ့ဝေရဏနားကခံစားတဲ့ဝေရဏနှာခေါင်းကခံစားတဲ့ဝေရဏကြာကခံစားတဲ့ဝေရဏကိုယ်ကခံစားတဲ့ဝေရဏစိတ်ကခံစားတဲ့ဝေရဏဝိညာဉ်ဏ္ဏယုတ်တလာရဏဖန္တာဝေရဏအဲ့ဒါကိုပစ္စုပ္ပန်အကျိုးတရား5ပါးလို့ခေါ်တယ်။ဘာလို့ခေါ်တော့အေးကဲအဲ့ဒါလေးကိုဖတ်လိုက်သမ်းပါအောင်ယခုပြောခဲ့တဲ့ ေတို့ရင်ကတော့ဝိညာဉ်ဏယုတ်တ္တလယနာဖတ္တဝေရဏအဲ့ဒါဒီပစ္စုပ္ပန်အကျိုးတရား၅ပါးပစ္စုပ္ပန်အကျိုးတရား၅ပါး7ပါးရှိသွားပြီနော်အတိတ်အကြောင်းတရားကဘယ်နှပါး၅ပါးပစ္စုပ္ပန်အကျိုးတရားက၅ပါး7ပါးရှိပြီနော်အေးနောက်ပစ္စုပ္ပန်เออปิสุบปันอจองเตีย5บาลายาเนาะปิสุบปันอจองเตีย5บาตูก็เบญนาลิยောက်นี่280ตียောက်ว่ะเออ280เนี่ยติปิสุบปันอจอง5บาผิดบ่ล่ะบุปิสุบปันอจอง5บาสุราคุณน่ะวีรณาเรนท้องน่ะบุเนาะဝိညာဉ်ဉာဏ်ယုတ်တ္တလယနာဖတ္တဝေရဏဝေရဏပြီးပါလားမတော့အေးတဏှာဥပါဒံဘဝအမှန်တကယ်ကတော့၃ခုပဲတဏှာဥပါဒံဘဝခုနကောင်ကအဝိဇ္ဇာနဲ့သင်္ခါရနှစ်ခုရဲ့ကိုတဏှာဥပါဒံဘဝ၃ခုပေါင်းလိုက်တော့၅ခုဖြစ်တယ်လို့ဒီကလည်းတဏှာဥပါဒံဘဝ၃ခုတည်းကိုဘာပေါင်းပါတော့အဝိဇ္ဇာနဲ့သင်္ခါရပေါင်းလိုက်ပါဘာလို့ပေါင်းရတယ်လဲဆိုရင်တဏှာဥပါဒံနဲ့အဝိဇ္ဇာနဲ့အခိလတာဝေရှင်တူတယ်ဟုတ်လားပြီးတော့ကမ္မဘဝနဲ့သင်္ခါရနဲ့ကစေရနာချင်းတူတယ်အဲ့ဒါကြောင့်တဏှာဥပါဒံဘဝ၃ပါးတဲ့ကိုအဝိဇ္ဇာသင်္ခါရ၂ပါးပေါင်းလိုက်တော့ပစ္စုပ္ပန်အကြောင်းတရား၅ပါးသဘောပေါက်လားပြန်ပြောမယ်တဏှာဥပါဒံဘဝဒီဟာက၃ပါးပစ္စုပ္ပန်အကြောင်းတရားဆိုရင်ကုဟောထားတဲ့အတိုင်းဆိုရင်၃ပါးပဲရှိတာပေါ့နော်ဘာ၃ပါးတော့တဏှာဥပါဒံဘဝအဲ့ဒီမှာတဏှာနဲ့ဥပါဒံကဘယ်သူနဲ့တူတော့အဝိဇ္ဇာနဲ့တူတယ်ကိလေသာဝိအနေနဲ့တူတယ်နော်ကမ္မဘဝနဲ့ဥပါဒနာပစ္စယဘဝအဲ့ဒီဘဝကမ္မဘဝနဲ့ဘယ်သူနဲ့တူတော့သင်္ခါရနဲ့တူတယ်ကမ္မဝေချင်းတူတယ်သူကကမ္မဝေကိလေသာဝေဝိပါကဝေဒီလိုဝေတွေရှိတာဟုတ်အေးအဲ့တော့အဲ့ဒီနှစ်ပါးနဲ့ပေါင်းလိုက်တော့၅ပါးဖြစ်အဲ့ဒီ၅ပါးဖြစ်တော့ဘာဖြစ်သွားတော့ပစ္စုပ္ပန်အကြောင်းတရား၅ပါးအဲ့ဒီမယ်ဖုံဖုံဖတ်ပြပါဦးပစ္စုပ္ပန်အကြောင်း၅ပါးဖြစ်ပေါ်လာဖို့အဲ့ဒီအကြောင်းကြောင့်ဖြစ်တဲ့မြင်မှုကြားမှုအစရှိတဲ့အကျိုးတရားတွေကိုအမှန်တိုင်းသိအောင်မရှုနိုင်နဲ့မြင်တာဟာငါပဲငါကမြင်နေကြားတာငါပဲငါကကြားတယ်စသည်ဖြင့်အလွဲအမှားတွေကိုသိပြီးသွားတယ်မြင်ရတာကောင်းတယ်ကြားရတာကောင်းတယ်သူခံစားရတာကောင်းတယ်စသည်ဖြင့်မှားရင်စွာထင်မှတ်နေရတယ်အဲ့ဒီလိုအတိလွဲတာအထင်လွဲတာကအဝိဇ္ဇာအဲ့ဒီလိုအတိလွဲအထင်လွဲတဲ့အတွက်ခံစားရတဲ့အကောင်းအဆိုးဝေရဏကြောင့်နှစ်သက်တရားမှုတဏှာဖြစ်လာနော်အဲ့ဒီတဏှာဖြစ်ရကနေပြီးတော့တဏှာပစ္စယဥပါဒါနံဆိုတဲ့ဥပါဒံဖြစ်လာတယ်တဲ့စွဲလန်းနဲ့ဥပါဒံကြောင့်မိမိစွဲလန်းတဲ့အတိုင်းပြီးပြီးပြည့်စုံအောင်ကျန်စီပြုလုပ်တယ်အဲ့ဒါကကမ္မဘဝကမ္မဘဝဥပါဒါနပစ္စယဘဝအဲ့ဒီဘဝဘဲတဲ့အဲ့ဒီကမ္မဘဝကြောင့်ဘဝပစ္စခာဖြစ်ပြန်တယ်ဘဝပစ္စယာဇာတိဆိုဇာတိနောက်ဘဝပရိပရိနေပြန်ရောဒီလိုနဲ့ပဋိစ္စသမုပ္ပါကလဲလိုက်သွားတာเนาะဒါကြောင့်ရှင်းလုံးမဲ့ဆောင်းဖို့မှာခံစားသည့်တွေ့တမ်းမဲ့ခင်မင်းမိတို့ပြညာကောင်းသာမိတံဝင်စားဆွဲလန်းရောရန်ပြုလျင်နောက်ဘဝဖြစ်ရာဇာတိပင်အဲ့ဒါလေးဖတ်ဆမ်းပါဦးပစ္စုပ္ပန်အကြောင်း၅ပါးဖြစ်ပေါ်လာဘူ
းပစ္စုပ္ပန်အကြောင်း၅ပါးဖြစ်ပေါ်လာဘူးအဲ့ဒီအကြောင်းများဖြစ်တဲ့မြင်မှုကြားမှုသာရှိသော
ေအဲ့တော့တဏှာဥပါဒံဘဝ၃ခုတည်းကိုဘာဘယ်နှခုပေါင်းထည့်လိုက်တာတော့အဝိဇ္ဇာနဲ့သင်္ခါရပေါင်းထည့်လိုက်တော့ပစ္စုပန်အကြောင်းတရား၅ပါးအဲ့တော့15ပါးရှိသွားပြီနော်အတိတ်အကြောင်းတရားက5ပါးပစ္စုပန်အကျိုးတရားက5ပါးပစ္စုပန်အကြောင်းတရားက5ပါးအနာကအကျိုးတရားက5ပါးအနာကအကျိုးတရားဆိုတာဘဝပစ္စယဇာတိဇာတိပစ္စယဇရာမရဏံဒီနှစ်ခုလေးပဲပေါ့တွေ့ရတာနော်ဘဝပစ္စယဇာတိဇာတိနဲ့ဇရာမရဏနှစ်ခုပဲရှိဒါပေမဲ့လို့ဇာတိဆိုတာနဲ့ဝိညာဉ်ဆိုတာနဲ့အတူတူပဲပရိသေဝိညာဉ်အဲဝိညာဏဆိုတာကတော့ဒီဘဲဘဝအမေပိုက်တဲ့ပရိသေနေတာဇာတိဆိုတာနောက်ဘဝအမေပိုက်တဲ့နေမဲ့ဝိညာဉ်ဝိညာဉ်ချင်းအတူတူပဲနော်အဲ့တော့ဇာတိဇရာမရဏဆိုတာနဲ့ဝိညာဉ်ဏယုတ်သတ္တလယနာဖတ်တာဝေရဏအတူတူပဲတဲ့နော်အဲ့တော့ဇာတိဇရာမရဏနှစ်ပါးအစာဘာထည့်လိုက်မှာတော့ဝိညာဉ်ဏယုတ်သတ္တလယနာဖတ်တာဝေရဏအနာကနောက်ဘဝဖြစ်မဲ့၅ပါးဒါကအနာကအကျိုးတရား၅ပါးသဘောပေါက်တယ်နော်ဧအရအနာကအကျိုးတရား၅ပါးသစ္ဆုတ်ပံအကြောင်းကြောင့်အနာကအကျိုးတွေဖြစ်ပေါ်လာတယ်အဲ့တော့ဘယ်နှခုဖြစ်သွားတော့ဆိုတော့20ဖြစ်သွားတာပေါ့ဟုတ်ကဲ့လားအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဒါကဘာတော့အတိတ်အကြောင်းတရား၅ပါးဝိညာဉ်ဏံယုံသတ္တလယနာဖတ်တာဝေရဏဒါကပစ္စုပ္ပန်အကျိုးတရား၅ပါးတဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရဒါကပစ္စုပ္ပန်အကြောင်းတရား၅ပါးနောက်တစ်ခါဝိညာဉ်ဏံယုံသတ္တလယနာဖတ်တာဝေရဏဒီဟာကအနာကအကျိုးတရား၅ပါးအဲ့လိုနဲ့20တော့အဥ္ဇာကိုချင်းရ20လို့ခေါ်ဘယ်လိုခေါ်တော့ချင်းရ20ချင်းရ20ချင်းရ20လို့ခေါ်ချင်းရ20ပြီးတော့မှဝတ္တုမကာမဝေကိလေသာဝေဝိပါကဝေအလွှာလေးလွှာအလွှာလေးလွှာသာမျက်နှာနာမ303ကြည့်လိုက်သမ303သာမျက်နှာနာမ303တွေ့လား303အလွှာလေးလွှာအလွှာလေးခုအလွှာလေးခုအဲ့တော့ခုနကနှစ်ဆယ်ပုံ၅ခုစီပုံလိုက်တာပေါ့အတိတ်အကြောင်းကဘယ်လောက်တုန်း၅ခုအဲ့ဒါကအလွှာတလွှာဒီလိုလေးတစ်ခုချလိုက်ရပေါ့ပြီးတော့မှပစ္စုပ္ပန်အကျိုး၅ခုကအလွှာတလွှာဒါကတစ်ခုဒီလိုလေးပုံလိုက်နောက်တစ်ခါကြတော့ဟောပစ္စုပ္ပန်အကြောင်းတရား၅ပါးဒါလေးကတလွှာနောက်တစ်ခါပါတော့အနာကအကျိုးတရား၅ပါးပေါင်းလိုက်တော့၄လွာဖြစ်တာပေါ့ဟုတ်ကလားအတိတ်ကအကြောင်းတရား၅ပါးကတလွာပစ္စုပ္ပန်အကျိုးတရား၅ပါးကတလွာပစ္စုပ္ပန်အကြောင်းတရား၅ပါးကတလွာပြီးတော့အဲ့ဒါကိုအလွှာလေးလွှာလို့ခေါ်တယ်နော်အဲ့ဒီ303အလွှာလေးခုလေးဖတ်လိုက်သမ်းပါနောက်ပြီးတော့ เออหลัว4หลัวพี่รออောက်ก็อัจฉิยะตะยุ20ด้วยล่ะเอออัจฉิยะ20สุราคุณน่ะပြောแก่ได้อติอาจารย์งาบลาวตรงงาหูปิสุบปังอโจเตียกางาหู30งาเนงาเนปอง30บ่อพี่รอปิสุบปังอาจารย์เตียกางาหู15หูพี่รออนาคอโจเตียกางาหูบลาวสิบ่าวเอไอ้อะกูอัจฉิยาตะยุ20ลูกขอเลยตัวเนาะท่านไล่ซ้ํามาโอ้นาวีรอา
คาโตเรชินาสุราสิทธิสิบาเตเตยามานาวาสุนาโมเรวิสานาสุราสิทธิสิบาธรรมวาสิเมอาวาสิสิทุกันสุขานาวาสิเมนายุปายนาสาสุนาโมเรอาวาสิสิเมอาวาสิ
အရာကိုအချင်းရ20နော်ချင်းရ20ဝတ်တုံးမှာဝတ်တုံးမှာအောက်ကလည်းတွေ့လိုက်ပြီလားဝတ်တုံးမှာဆိုတာဝတ်ကဝတ္တတတလင်းကြီးကလေးတတ်ရတယ်သူကနော်ဝတ္တဆိုတာလေခြင်းအ ਨੇ လေတဲ့ဥစ္စာ3ခုသုံးခုဆိုတာကိလေသာဝေကမ္မဝေဝိပါကဝေကိလေသာဝေဆိုတာကဘာလဲဆိုတာခုနပြောခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံဟုတ်ကဲ့လားအဝိဇ္ဇာတဏှာဥပါဒံအဲ့ဒီသုံးခုကကိလေသာတွေတဲ့ဟုတ်ကဲ့လားအဲ့တော့ကိလေသာဖြစ်တဲ့အတွက်သူ့ကိုဘာလို့ခေါ်တော့ကိလေသာဝေဒီအဝိဇ္ဇာတို့တဏှာတို့ဥပါဒံတို့ကလည်းခဏခဏဒီခန္ဓာကိုယ်ကိုပြန်ပြန်လဲလှယ်လာတာမဟုတ်လားဟေးခဏခဏလဲလှယ်လဲလှယ်လာလို့မဟုတ်လို့သူ့ကိုကိလေသာဝေကိလေသာကြီးကိလေသာကြီးပြီးတော့ကြတော့ကမ္မဆိုတာကတော့စေရဏဟံဘိက္ခုကမ္မံဝရာမိအယစေရဏစေတသိက်ကိုဘာလို့ခေါ်တာတော့ကံလို့ခေါ်အဲ့ဒီကမ္မကသင်္ခါရအဝိဇ္ဇာပစ္စယသင်္ခါရအဲ့ဒီသင်္ခါရလည်းကုသိုလ်ကံအကုသိုလ်ကံဟုတ်လားပြီးတော့ဥပါရဏပစ္စယဘဝအဲ့ဒီကလည်းကမ္မဘဝအဲ့တော့ဒီဥစ္စာနှစ်ခုကိုတော့ဘာလို့ခေါ်တော့ကမ္မဝေလို့ခေါ်တယ်စေရဏကံအဲ့ဒီစေရဏကံကလည်းပဲကုသိုလ်ဖြစ်လိုက်အကုသိုလ်ဖြစ်လိုက်တဝဲလေလေပဲမဟုတ်လားအေးလဲလေလဲလေပြီးတော့ဖြစ်တာကုသိုလ်ဖြစ်လိုက်ဒီခါစီဖရားလေးပါလေးငါဒီလိုနေနေလို့မတော်သေးဘူးခဲ့ဆိုပတိကောက်စိတ်ဟုတ်လားပြီးတော့ငယ်တရားလေးနှလုံးသွင်းလိုက်အဲဒီကြားထဲမှာအကုသိုလ်ကလောဘမှုတွေရောဈာဝင်လာလိုက်ပြီတယ်မဟုတ်လား အေးအဲ့ဒါလို့ဈာဝင်လာလိုက်တော့လည်းပဲကမ္မအကုသိုလ်ကမ္မဝေအဲ့တော့စေရနာကကမ္မဝေကျမ်းတဲ့တရားတွေကဘာလို့ဣတိဝိညာဉ်နာယုတ်သလာယနာဖတ်တာဝေရနာဒါရီမဟုတ်လားအဲ့ဒီတရားတော်တွေကဝိပါကဝေဝိပဏမာတော
်
ကိလေသာဝေကမ္မဝေဝိပါကဝေအေးဖတ်လိုက်သမ်းပါဦးနောက်ပြီးတော
့
เอ้ยนี่ตรๆตีลาบาบิเนาะเอ้ยนี่ตีลาတော့วิชาผิดลาล่ะบ่อวิชาแม้อ่บยุบตัวล่ะดูอ่ะอวิชาปิสยาติงคาราสุอะมาณียินยีปฏิสัตตปุพพะเสร็จก็เลยมาหุล่ะวิชาผิดลาบิสุเสร็จก็ยัดตัวล่ะดูอ่ะเนาะเอปฏิปิภิวิปฏิสัตตมุปปะเสยยะหะจียะปิรณิพพานยะจะวาติยา